ဆက်လို့ရေလုပ်ငန်းမှာအသက်ဆုံးရတဲ့အထိကျုံနေရတဲ့မတော်တဆမှုတွေတဲကအဆောက်အဦဆောင်နေခြင်းပြိုကျမှုကြောင့်ကျုံရတဲ့အန္တရာယ်ကိုဘယ်လိုကာကွယ်နိုင်လဲဆိုတာစင်ကာပူနိုင်ငံလုပ်ငန်းခွင် BNN ကင်းအင်ဂျင်နီယာဦးရင်းငင်းကိုမေးမြန်းပြီးတင်ပြပေးမှာပါ။အဆောက်အဦတွေကို reinforced concrete လို့ခေါ်တဲ့တန်ကူကွန်ကရစ်နဲ့ဆောက်ကြပါတယ်။တန်ကဆန်အား tensile force ကိုခံနိုင်ပြီးကွန်ကရစ်က PR compressive force ကိုခံနိုင်တာမို့ PR ရောဆန့်အားပါခံနိုင်စေဖို့အတွက်တန်နဲ့ကွန်ကရစ်ကိုတွဲပြီးတုံးကြတာပါကွန်ကရစ်လောင်းဖို့အတွက်ပထမဦးဆုံး formwork တည်ဆောက်ဖို့နောက် shoring လို့ခေါ်တဲ့ညှင်းဆင်ရပြီးပြိုကျမှုအများဆုံးဖြစ်တတ်တာကကွန်ကရစ်လောင်းတဲ့အချိန်လို့ဦးအင်းငကပြောပါတယ
်ကွန်ကရစ်လောင်းဖို့လို့ပုံရိုက်ရတယ်ဥပမာဖြင့်တိုင်လောင်းမယ်ဆိုလို့ရှိရင်လည်းတိုင်ပုံမှန်မျိုးရအောင်ပုံရိုက်ရတယ်ပုံလောင်းရတယ်နေရံတွေကိုကွန်ကရစ်လောင်းတဲ့အခါမှာလည်းပဲနေရံတွေကိုဆင်ရတယ်ဆောက်ချင်အဲ့လိုကွန်ကရစ်လောင်းမှုအတွက်ဆင်ထားတာအဲဒီကုလုံးဖောင်ဝါလို့ခေါ်တာပါအဲ့ဒီဖောင်ဝါကိုထောက်ပေးထားတာအောက်ကတောက်တွေကြတော့ showing လို့ခေါ်ရတယ်အင်္ဂလိပ်လိုတော့သူ့ကိုညမ်းလို့လည်းခေါ်လို့ရပါတယ်ဒါမှမဟုတ်ညမ်းဆိုတဲ့သဘောကတော့လူတွေအလုံးလို့ဖို့အတွက်ဆင်ထားတာသူကဖောင်ဝါကိုထောက်ပေးထားတာဖြစ်တဲ့အတွက်ကြောင့်အင်္ဂလိပ်လိုကတော့ showing လို့ခေါ်တယ်ဒါမှမဟုတ်ရှင်လည်း force word လို့ခေါ်ပါတယ်ဖောင်ဝါကြိုတဲ့ပြောရအောင်လည်းတကယ်တော့ဖောင်ဝါကြိုတာမဟုတ်ဘဲနဲ့ showing ရနေပြီးတော့အောက်ကတောက်တွေကနေကြိုတာပေါ့နော်ဖောင်ဝါကဆင်းပြီးသွားပြီဆိုလို့ရှိရင်အဲ့ပေါ်မှာ reinforced fiber တွေထည့်ပြီးတော့ concrete ကိုလောင်းပါတယ်လောင်းတဲ့နေရာမှာအဓိကအရေးကြီးတာဘာဖြစ်လို့ဆိုတော့ concrete လောင်းလိုက်တဲ့အခါမှာ concrete အဆိုးကတော့လေးတယ်ပေါ့အဲ့ concrete အဆိုးကလေးတဲ့ဟာရယ်နောက်ပြီးတော့အပေါ်မှာလူတွေတက်ပြီးတော့ယက်နေတဲ့ဟာရယ်နော်ကွန်ကရစ်လောင်းနေလို့မှကွန်ကရစ်အသားချအောင်လို့အထက်မှာလေပေါက်တွေပါလိမ့်မရှိနေအောင်လို့လုံးဝပိတ်ကြအောင်တုံခါးစက်နဲ့ဗိုက်ဘရေတာနဲ့ထိုးပြီးထည့်တယ်ပေါ့အော်ဖောင်ဝါတစ်ခုလုံးကလည်းလှုပ်နေအောင်အဲ့ဒါပြောင်းပြီးတော့ဒီဖောင်ဝါပုံမှာတက်ရောက်တဲ့အားတွေများတယ်အဲ့ဒါကြောင့်ဖောင်ဝါပြူတတ်တယ
်ပထမဆုံးလိုအပ်တဲ့ဖောင်ဝါပုံရိုက်ခြင်းကစပြီးအန်ဒီယန်ကင်းအောင်လုပ်ရမှာအဓိကအရေးပါတာကကြီးကျက်တဲ့ supervisor ဖြစ်ပြီးပုံရိုက်ပြီးလို့ကွန်ကရစ်မလောင်းခင်မှာလည်းနားလေတက်ကျန်းသူကစစ်ဆေးဖို့လိုပါတယ်
သူအဝေးသာလုပ်တဲ့သူကအဲဖောင်ဝါဆင်မဲ့နေရာရဲ့ drawing ကိုသေချာသိလို့လိုပါတယ်။အခြေဝန်ဘယ်လိုရှိမလဲ၊အမြင်ကဘယ်လိုရှိမလဲ။နောက်ပြီးတော့အဲ့ဒီနေရာမှာဖောင်ဝါဆင်မဲ့ဆိုလို့ရှိရင်ဘယ်လိုပစ္စည်းအမျိုးအစားတွေလိုမလဲပေါ့နော်။ jet base လိုမလဲ၊ scaffold frame လိုမလဲ၊ cross bracing လိုမလဲ၊ချုပ်တန်းတွေလိုမလဲစသဖြင့်အဲ့ဒါကိုသူသေချာသိဖို့လိုပါတယ်။အကယ်၍အဲ့လိုပစ္စည်းတွေသေချာမရှိလို့တွေ့ရပစ္စည်းတွေဆွဲယူတုံးမယ်ဆိုလို့ရှိရင်အလုံးမတိုင်အမြင်များပါပဲ။အဲ့တော့ဖောင်ဝါဆင်မဲ့ဆိုတာနဲ့ဖောင်ဝါဆင်နဲ့ကြီးကြီးမှုသူပါပလားနေပြီးတော့လိုတဲ့ပစ္စည်းတွေသေချာကြတဲ့ဒါပထမဆုံးဖြစ်ပါဒုတိယဆင်အနေနဲ့ဘယ်နည်းနဲ့ဆင်မလဲဆိုတာကိုသူသိဖို့လိုပါတယ်အဲ့နည်းနဲ့ဆင်မယ်ဆိုတာကိုသူ့အလိုမျိုးတွေကိုပြောပြထားဖို့လိုပါတယ်နောက်အဲ့ဒီစီးတွေသုံးတဲ့နေရာမှာဘယ်ဟာကိုဘယ်လိုသုံးရမလဲဆိုနေရာကဘယ်လိုမသုံးသင့်ဘူးဆိုတာကိုလည်းသူသေချာသိဖို့လိုပါတယ်လူသွားနေအနေနဲ့လည်းတကယ်လို့ကိုမသိဘူးဆိုလို့ရှိရင်ရမ်းမလို့ပဲနဲ့ဒါ Golden Rule ဆိုတာရှိပါတယ် Don't know us ငါတို့သူတို့မသေချာဘူးဆိုလို့ရှိရင်စူပါဝေးတာကိုမေးပြီးတော့သေချာလုပ်ဖို့အရေးကြီးပါတယ်နော်အဲ့တော့အချိန်လိုအပ်ချက်ပါအကယ်၍ဖောင်ဝါဆင်ပြီးသွားပြီဆိုလို့ရှိရင်လည်းပဲအင်ဂျင်နီယာဖြစ်စီမန်နေဂျာဖြစ်စီကနားလည်တဲ့သူတယောက်ကနေပြီးတော့ဆင်ပြီးထားတဲ့ဖောင်ဝါကိုကွန်ကရစ်မလောင်းနေအဲ့ဒီဖောင်ဝါဟာအမြဲကင်းသလားမကင်းဘူးလားဆိုတော့ကျေသေးချာကြာနာနာစစ်ဆေးကြည့်လို့လိုပါတယ်ဒီနှစ်သိမကြခင်ဩဂုတ်လ13ရက်နေ့ကနားနှာခေါင်းဆေးရုံဝင်းအတွင်းမှာဆောက်လုပ်ဆိုင်ငါးရက်တိုက်ငါလှော်ဖို့ကွန်ကရစ်လောင်းနေတော့ဖောင်ဝါပြူတာမှာလူတယောက်ပေးပြီးတော့တယောက်ထိခိုက်တန်းရတယ်ဒီဖောင်ဝါဆင်တဲ့ကိစ္စကအမိုင်းမှာတော့ဥတွေလည်းမရှိဘူး။နောက်ဖောင်ဝါဆင်တဲ့သူတွေကိုလည်းတင်နန်းပေးတာတော့မရှိဘူးပေါ့နော်။ဆိုတော့တော့အနေများပါတယ
်။မြန်မာနိုင်ငံမှာဒီဆောက်လုပ်ရေးနဲ့ပတ်သက်ပြီးတော့စနစ်တကျမရှိသေးဘူးလို့ထင်ပါတယ်ဆရာ။ဆရာတော့စင်ကာပူနဲ့နည်းနည်းနှိုင်းယှဉ်ပြီးပြောပြပေးပါလား။စင်ကာပူမှာအဆောက်အဦဆောက်မယ်ဆိုရင်ဘာတွေလိုအပ်ပါသလဲဆရာ။အဲ့ဒါလေးသိအောင်ပေါ့နော်။
အကပရမတ်အရေးကြီးတာကတော့ဥပဒေ၊နေဥပဒေ၊လူတို့လူမီ၊ cooperatives နဲ့ standards တွေပါ။အဲ့ဒါအရေးကြီးပါတယ်။စင်ကာပူမှာတော့ဆောက်လုပ်ရေးမှာ safety နဲ့ပတ်သက်လို့ WHS ဆိုတာရှိပါတယ် Workplace Safety and Health Act 2006ပေါ့နော်အဲ့ဒီအထက်မှာဘာပါလဲဆိုတော့အလုပ်ရှင်တွေကအလုပ်သမားတွေကိုသူလုပ်မဲ့အလုပ်အတွက်ကိုသင်တန်းပေးရမယ်နောက်ပြည်စုံလို့လုပ်တဲ့ information တွေပေးရမယ်ညွှန်ကြားချက်တွေပေးရမယ်နောက်ကြီးကြပ်မှုတွေပေးရမယ်ဆိုပြီးဥပဒေနဲ့ပြဋ္ဌာန်းထားပါတယ်အဲ့ဒီဘက်ကြောင့်ဘယ်အလုပ်ကိုပဲဖြစ်ဖြစ်အလုပ်လုပ်မဲ့အလုပ်သမားတိုင်းဒီအဲ့ဒီပတ်သက်တဲ့အလုပ်အတွက်ကိုသင်တန်းနေတက်ရပါတယ်အဲ့ဒီသင်တန်းတက်ပြီးတော့တကယ်ကျွမ်းကျင်တဲ့သူတွေဖြစ်မှသာလဲအဲ့ဒီအလုပ်ကိုလုပ်ပိုင်ခွင့်ရှိပါတယ်တကယ်အဲ့လိုမှမဟုတ်ဘဲနဲ့သင်တန်းမတက်ဘဲနဲ့လုပ်မှဆိုလို့ရှိရင်အဲ့ဒီဥပဒေကအပြစ်ပေးအရေးယူလို့ရပါတယ်ခင်ဗျာကျွန်တော်စီမှာကတော့အဲ့လိုဥပဒေမရှိခဲ့တဲ့အခါကျတော့သင်တန်းတက်ဖို့ကလည်းချစ်မလေးတက်ရမယ်လို့လည်းမရှိဘူး။နောက်အလုပ်ရှင်တွေနေဘက်ကလည်းဘလို့သင်တန်းပေးရမယ်ဆိုလည်းမရှိဘူး။နောက်သင်တန်းတက်ရမယ်လို့ဥပဒေပြဋ္ဌာန်းနေတဲ့အောင်အဲ့လိုမျိုးသင်တန်းနေရလဲသွားရင်မရှိသေးဘူးပေါ့။
ဒီမြန်မာနိုင်ငံမှာဆောက်လုပ်ရေးကို ကန်ထရယူပြီးလုပ်နေတဲ့လူတွေကဒီဆောက်လုပ်တဲ့နီးပညာနဲ့အန်ဒီရီကိုတိတ်ပြီးတော့နားလည်လို့လုံနေကြတာမဟုတ်ဘူးလို့ထင်ပါတယ်ဆရာ။ဘာဆိုတော့ခဏခဏလေးဒီကန်ထရိုက်ဆောက်တဲ့ဥစ္စာတွေကအရေးတွေးမပြည့်မိတာတွေတွေ့နေတော့လေ။ဒါနဲ့ပတ်သက်ပြီးတော့ဘယ်လိုလုပ်ရင်ကောင်းမလဲ။ဆရာဆရာပြောလို့ဆိုအလုပ်ရှင်တွေကလုပ်ရမယ်ဆိုတော့ဒီအလုပ်ရှင်တွေကိုယ်တိုင်ဒီကန်ထရိုက်ယူပြီးလုပ်နေကြတယ်ပတ်စံရှိလို့သာလုပ်နေကြတာများပါတယ်လို့ထင်တယ်ဆရာ။ဆိုတော့သူတို့အတွက်စီကံတတ်မှတ်မှုတွေအဲ့ဒါနည်းနည်းပြောပြပေးပါဦးဆရာ
။ဟုတ်ကဲ့အရေးကြီးတာကတော့ regulation ရယ် cooperative ness standard တွေပါ။ဘာဖြစ်လို့လဲဆိုတော့အဲ့ဒီ regulation တွေကဘာလို့အောင်မလဲဆိုတဲ့ဟာကိုသူတို့ပြောပြတယ်။ No standard တွေကအဲ့လိုလုပ်တဲ့နေရာမှာဘလို့ senior scan နဲ့စံနှုန်းတွေကိုလိုက်နာရမယ်ဆိုတော့ပြောပြတယ်။ No core practice ကအဲ့လိုလုပ်တဲ့နေရာမှာဘလို့အထောက်ပံ့နေပေးမလဲပေါ့နော်။အဲ့ဒီအရာတွေကိုပြောပြတယ်။မြန်မာနိုင်ငံမှာအဲ့လိုဟာမျိုးတွေမရှိတဲ့အခါကျတော့ဒါအလုပ်ရှင်တွေအပြစ်လည်းမဟုတ်ပြန်ဘူးဗျ။ဘာလို့ဆိုတော့သူတို့ကဘာလို့အောင်မလဲလို့ဆိုတဲ့စနစ်ဘာမှမရှိတဲ့အခါကျတော့သူတို့အဆင်ပြေလို့ကြိတ်ကြပြီးလုပ်နေကြတာပေါ့လေ။ဘာမှစနစ်တကျမရှိပါဘူးနော်။အကယ်၍သာအဲ့လို cooperatives member standard နော် regulation တွေထွက်လာမှာဆိုလို့ရှိရင်လူတိုင်းလူတိုင်းကဘာလုပ်ပဲလုပ်လို့ဖောင်းဝါဆင်မယ်ဆိုလို့ရှိရင်လည်းဖောင်းဝါဆင်လို့ရှိရင်ဟောဒီအတိုင်းလုပ်အောင်မယ်ဟောဒီအတိုင်းဆင်ရမယ်ဒီပစ္စည်းတွေတောင်းအောင်မယ်နောက်ဒီလိုအမြင့်မှာဒီလိုထောက်အောင်မယ်ဆိုရင်ပေါ့နော်အဲ့လိုပြန်ဟန်းပြလိုက်မယ်ဆိုလို့ရှိရင်တော့အခုလိုတော်ဆမှုတွေအများကြီးနေတော့မှာပါလှုပ်ရှင်တွေဘက်ကလည်းလှုပ်ရတာလွယ်သွားတယ်နောက်အလုပ်သမားတွေဘက်ကလည်းလှုပ်ရတာစဉ်းစားကြရှိသွားမှာသူတို့ဘလို့ဆင်ရမယ်ကတော့နားလည်သွားတယ်သိသွားတယ်ကျွမ်းကျင်တဲ့သူတွေဖြစ်သွားမှာပါအရေးကြီးတာကတော့ပြည်တော်စုအစိုးရအနေနဲ့လုပ်ငန်းငယ်အနေကင်းရှင်းရေးဥပဒေဆွတ်မယ်ဆိုရင်လည်းအခုဒီမတွေ့သေးပါဘူး။သူတို့အကျန်းရေးထားတဲ့လုပ်ငန်းငယ်အနေကင်းရှင်းဥပဒေမှာလည်းလိုအပ်ချက်တွေအများကြီးရှိတော့ကျွန်တော်တွေ့ရပါတယ်။အဲ့ဒီဥပဒေကျန်းထွက်လာတဲ့အခါမှာအဲ့ဒီဥပဒေနဲ့အတူအဲ့ဒီဥပဒေကိုထောက်ပံ့ပေးမယ်ဥပဒေအများကြီးလိုပါတယ်။အဲ့လို new ဥပဒေထွက်လာပြီဆိုလို့ရှိရင်အဲ့ဒီ new ဥပဒေရဲ့အောက်မှာစဉ္ညစဉ္ညောနော် cooperative ဆိုတဲ့အရာမျိုးဆက်လုပ်လို့ရတယ်။အဲ့ဒီဟာတွေမရှိဘဲနဲ့ဆောက်လို့လို့ညစဉ္ညာဖြစ်လာလို့ဆိုတာလွယ်ပါအောင်
။ဦးဝင်းကြီးရပြောကြားတယ်လည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့အမည်ပညာကဏ္ဍကိုဒီမှာပဲကျင်းပလိုက်ပြန်စီ။နောက်တစ်ပတ်မှပြန်ပြီးဆုံးပါမယ်။